Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါလိမ့်နော်။ VOA American တိုင်းရဲ့2019ခုနှစ် March 10ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ30.40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်မာဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါ။ဒီမနေ့ကင်းသတင်းတွေကိုကိုကြောင်နေနဲ့တူကြီးညာပေးမှာပါ။ဂျူမုံဒီရေပြောဆိုမှုကိုဆန့်ကျင်တဲ့အဆိုပြုချက်တရက်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ Syria က IS နောက်ဆုံး IS တွေနောက်ဆုံးထိန်းချုပ်ထားတဲ့နေရာကနေရာနဲ့ချီတဲ့အမျိုးသမီးမျိုးသားနဲ့ကလေးငယ်တွေထွက်ပြေးနေကြပါတယ်။ Vietnam မှာတော့တရုတ်ကုမ္ပဏီအကျိုးရှိစေမဲ့စီမံကိန်းကိုကန့်ကွက်ခဲ့ကြတဲ့15ဦးကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါ။ကိုညာဝင်းအောင
်။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တရှင်စုကိုမြန်မာနိုင်ငံက2ဦးရရှိခဲ့ပါတယ်။အဲ့ဒီတည်းကစုရှင်ကင်းအမျိုးသမီးနော်ကညောဖော်ပြောတာက
ကျွန်တော်တို့အစီအရင်ကတော့ဥစားလေအဲ့ဒီစစ်အစိုးရကလူခွေရေးချုပ်ဖောက်တာပေါ့နော်။
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီကြောင့်လည်းအတူဒီကနေ့ကြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာမြန်မာအမျိုးသမီးခေါင်းဆောင်တွေဘာပြောကြသလဲ။ထိုင်းရောက်မြန်မာတွေဘယ်လိုအကူအညီသစ်တွေရလာမှာလဲဆိုတာနဲ့အမေရိကန်မြောက်ကိုရီးယားအရေးတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကြောင်နေတို့ပြောပြပေးပါအောင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့စီးဝင်းအဖွဲ့မှာလာတော်ကြတာဝန်ယူခဲ့ပြီးတဲ့ပေါ်မန်နဖော့ဟာအခွန်ရှာမှုဗန်နိုင်းရေးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့အစီရင်ချက်ချမဲ့တရားရုံးကိုကြက်တပင်းနေမှာလာရောက်ခဲ့ပါတယ်ပြစ်ဒဏ်ရှင်နဲ့လမ်းညွှန်ချက်ရတရားသူကြီးကထောင်ဒဏ်16နှစ်ကနေအမြင့်ဆုံး24နှစ်အထိအပြစ်ပေးနိုင်တဲ့အတွက်ဧပြီလ1ရက်နေ့မှာအသက်80ပြည့်တော်မဲ့မန်နဖော့အတွက်ဂျန်နက်ဘွားတက်တန်ကိုထောင်ထဲမှာပဲကုန်ဆောင်ရမယ်သဘောဖြစ်နေပါတယ်။အဆိုအရရှိနေတွေကတော့ပြစ်ဒဏ်ဆင်းရဲလမ်းညွှန်ရအပြစ်ပေးတဲ့ကြောင်းဒဏ်ငွေဖြစ်တဲ့ဒေါ်လာ5000ကနေအများဆုံး24တန်းအထိပေးဆောင်ဖို့လဲရှောင်လဲထားတာပါ။ယူကရိန်းနိုင်ငံမှာအကျိုးဆောင်ဖြစ်လှုပ်လှုပ်ရာကရရှိခဲ့တဲ့ဝင်ငွေတွေကိုအမေရိကန်ခွန်ဌာနမသိအောင်ဖုံးကွယ်ထားမှုအမှုရှိမှုအတွက်မန်နဖော့မှာအဖြစ်ရှိကြောင်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲခုံတမာရိအဖွဲ့ကဆုံးဖြတ်ထားတာပါတက်သေးတွေကိုနှောက်ယှက်မှုပူပေါင်းကြံစည်မှုတွေနဲ့လည်းပြည်ထောင်စုတရားရုံးတစ်ခုကရှေ့သတင်းပတ်ထဲဆင်ချက်ချဖို့ရှိပါတယ်အကျိုးဆောင်ရှင်းလင်းတွေကတော့သူ့အမှုတွေဟာကျမရဲ့ပြဿနာခံစားနေရတယ်လို့နာမည်ကြီးအမှုကြောင့်ဂုံတိတ်ခါရောက်ဗန္နာရေးရပါထိခိုက်နှင်လာတဲ့ကြောင့်တက်တက်ညာညာဆင်ချက်ချဖို့လျှောက်လဲပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှင်းလင်းဟောင်းတူဖြစ်ခဲ့သူမိုက်ကယ်ကိုဝင်ကထရန့်စီဝိုင်းလုပ်ငန်းကိုမနေ့ကတရားစွပ်စွလိုက်ပါတယ်ထရန့်စီဝိုင်းလုပ်ငန်းအတွက်တရားရေးကိစ္စတွေဆောင်ရွက်ပေးကအဖြစ်ဒေါ်လာ 3.8 တန်းသူ့ကိုပေးဖို့ရှိနေပြီးလုပ်ငန်းကိုစားသူသုံးပြခဲ့တဲ့ငွေကြေးတွေအတွက်သူပြန်ရရရရှိနေတယ်လို့ရှင်းနေမိုက်ကယ်ကိုဝင်းကဆိုပါတယ်ဒါပေမဲ့လည်းမိုက်ကယ်ကိုဝင်းအနေနဲ့ပြစ်မှုဆိုင်ရာတရားရင်ဆိုင်နေရတာကြောင့်ဒီငွေတွေကိုသူမရဘဲဖြစ်နေပါတယ်ရှင်းနေမိုက်ကယ်ကိုဝင်းကသမ္မတထရန့်အတွက်အသက်ပေးကောက်ွယ်ပေးမဲ့သူလို့အရင်ကကြေညာထားခဲ့တဲ့သူပါဒါပေမဲ့လည်းမက်ကူဟန်ရဲ့နယူးယောက်မြို့ကအိမ်ကိုအစိုးရထောင်လိုင်းအဖွဲ့တွေ2018ခုနှစ်အပြီးတော့ဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရန့်နဲ့မက်ကူဟန်တို့အကြားကဆက်ဆံရေးဖျက်တောက်ခဲ့ပါတယ်ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်တွင်ချင်းပါခဲ့တဲ့လူလူကြားနာပွဲမှာတော့မက်ကူဟန်ကသမ္မတထရန့်ဟာလူမျိုးရေးခွဲခြားသူလူလင်တူညာတူဦးဖြစ်တယ်လို့လွှတ်တော်အမတ်တွေကပြောခဲ့ပါတယ်နယူးယောက်မြို့မှာရှိတဲ့ဒီနယ်တရားရုံးချုပ်မှာထရန့်စီဝိုင်းလုပ်ငန်းပေါ်တရားစွပ်စုံမှုကိုမက်ကယ်ကိုဝင်းမနေ့တုန်းကလုပ်ခဲ့တာဖြစ်ပြီးထရန့်စီဝိုင်းလုပ်ငန်းရဲ့တရားရေးကိစ္စတွေကိုဆောင်ရွက်ဖို့နဲ့ဒီဆောင်ရွက်ခါတွေကိုပေးမယ်လို့သဘောတူညီချက်ရှိခဲ့လို့ဆိုပါတယ်တရားရေးဆောင်ရွက်ပေးကအတွက်ထရန့်ကုမ္ပဏီကသူ့ကိုပေးဖို့ဒေါ်လာ1.6တန်းရှိနေပြီးနောက်ထပ်1.6တန်းကထရန့်ကုမ္ပဏီအတွက်လုံးလုံးပေးခဲ့မှုကြောင့်အစိုးရကိုသူပေးထားတယ်လို့ဖြစ်တယ်လို့ဆိုပါတယ်
ဆီးရီးယားနိုင်ငံက IS တိကျော်ရီနောက်ဆုံးထိန်းချုပ်ထားတဲ့နေရာကနေကျသပရင်းတွေကရာနဲ့ချီတဲ့အမျိုးသမီးအမျိုးသားတွေနဲ့ကလေးငယ်တွေထွက်ပြေးနေကြပြီး IS အဖွဲ့အနေနဲ့မလွဲမသွေကြဆုံးတော့မယ့်အချိန်မှာပဲသူတို့ရဲ့အာခံမှုကတိုးလာနေပါတယ်။ American နဲ့ကူညီပံ့ပိုးပေးနေတဲ့ Syria Democratic တပ်ဦး SDF အရာရှိတွေကတော့ IS လက်ကျန်တွေနောက်ဆုံးထိန်းချုပ်ထားတဲ့ Backhouse ကိုသိမ်းပိုက်နိုင်ပြီလို့ပြီးခဲ့တဲ့သတင်းပတ်လောက်ကပဲကြေညာနေကြတာဖြစ်ပါတယ်။အခုနောက်ဆုံးထွက်ပြေးကြသူတွေဖြစ်တဲ့ IS ကိုသဘောကျသူတွေနဲ့ IS ဒီပြန်ပြီးဆွဲထားသူဒါမှမဟုတ်သူတို့ဖမ်းပြီးခိုင်းစေနေသူတွေဟာနောက်ဆုံးအတော့ဖြစ်ဖို့လဲမျှော်လင့်နေကြတာပါဒီကနေ့ထွက်ပြေးကြတာဂျာတာပရင်းတွေဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်း SDF တမူ Adnan Afringa Jadabrini saw by Matio Bari. A she lay by Tita Mashi, American Tamugaro. I stake the Marigo Chimung, Nami. I strigo Taka Nami, so be the Borja, the Pay Chakuma, China Manijabu, the Tripe Library. A who need Hago Chin, I as a Puga Lena Charam Hojang, the women through it, Taka Nanswango, Taint Tapio. Through me does really long jong say Chabu, the Dichaja Twitcher look at Nira Pijang. A she lay by Tita American Tamu. Bojoji, Joseph Fudoga, Washington DC Masoto, Madrigo, Pio Jackie Bari. Backhouse data gun, longer than Lee at Dren, Tabicha Dubanga, Shitanjo, Shinilaba.
The Mugani Padiga Chisura, American Olor, Dren. Two Monti, Pioso, Yita Muri, Dren, Pudoma Deja, a bit in Wuba Muri, Shila, Nigeraba, Neruma Olor, Dren, Tikis and the Bido. ထောက်ခံမယ်၄ခုနှစ်မယ်ကံွယ်မယ်23မယ်ဂျူးမုန်တီယေကိုကံွယ်ကြောင်းအတည်ပြုခဲ့ကြပါတယ်လို့တော်တွင်းကဒီအစ္စရေးကိုထောက်ခံသူအမတ်တွေဟာအမေရိကန်ကိုရောအစ္စရေးကိုပါတစ္ဆာခံနေကြတယ်လို့လို့တော်အမတ် ENUMAGA
American Demonet Yamabada, season ago, Menet Chowna is an economity. I don't meet that don't kilohertz go kilohertz kilohertz kilohertz
American Tangamanakin Tanenego Salajin anybody. Vietnam Langama Yeni Pionamo, Simangi to Puna Patapi, D. Simangiha, Dio Community, a Joshi Zibo, the Low Sanda, Pijang Pioso B, Manitonga, Sana, Piaget, Sanga Ugo, Nanga, Matimani Pian Low Samune, Jetabriniga, Tonga Pitanri, Chamalabari, Natal Sashi, Juna Runga, Vietnam, Shaja Baba, a Vilon Titan, Sana Piamuri, Pipoaki Agani, Nia the Choma, Jampamuri, Pipoaki Redre, Dinian Piambi Tango, Yeri, a job. တော်ကျိုးစားခဲ့ကြရပါလေကျတဲ့ပရင်းနေမှာတော့ဗီယက်နမ်နိုင်ငံတောင်ပိုင်းဖင်တုံးခင်တရားရုံးကဆန္ဒဒီဆန္ဒပြမှာပါဝင်ခဲ့သူ15ဦးကိုသူတို့ခင်မှာရှိတဲ့ရဲစခန်းတွင်လည်းရဲကားတွေကိုဖျက်ဆီးမှုနဲ့ထောင်နဲ့နှစ်နှစ်ကနေသုံးနှစ်ခွဲကြာပြစ်ဒဏ်အတည်တည်ချမှတ်လိုက်ပါလေအစိုးရသတင်းဌာနဒီအန်နီကတော့ဒီ15ဦးဟာလူလူကိုတွေးချောက်အောင်လုပ်ပြီးအော်ဟစ်ခဲ့တယ်လို့ ပေမအဝေးပြေးလမ်းမကြီးကိုလည်းဆန်ငါးနိုင်ကြပိတ်ဆို့ထားကြတယ်လို့တရားရုံးကြေညာချက်ကိုကိုးကားပြီးဖော်ပြထားပါတယ်တရားသူကြီးအဖွဲ့ကလည်းသူတို့ရဲ့လုံဆောင်ချက်တွေဟာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုအတိုင်းဝိုင်းဘေးကင်းရေးအတွက်မလိုလားအတဲ့အမှုအကျင့်ဖြစ်တာကြောင့်ပြင်းထန်တဲ့အပြစ်ပေးဖို့လိုအပ်ကြောင်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်သူတို့နဲ့အတူအဖမ်းခံရသူအများပ
ံရေးအဆိုပြုခဲ့တဲ့အဓိကတိုက်ခိုက်ပါတီကိုထိုင်ထိုင်းနိုင်ငံအခြေခံဥရစံတရားရုံးကမနေ့လောကပဲပယ်ဖျက်လိုက်ပါလေအခုလာမယ့်24ရက်နေ့မှာရွေးကောက်ပွဲတွေထိုင်းနိုင်ငံမှာကျင်းပတော့မှာဖြစ်လို့ရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာထိုင်းရော့ခ်ဆာချတ်ပါတီကိုဖျက်သိမ်းဖို့တရားရုံးကအမိန့်ချလိုက်တာလည်းဖြစ်ပါလေအခုလိုတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်လက်ရှိထိုင်းစစ်အစိုးရနဲ့နှိစက်တဲ့နိုင်ငံရေးပါတီတွေပေါ်မှာအနိုင်ရမယ့်အခွင့်အရေးတွေထိုင်းရော့ခ်ဆာချတ်ပါတီအတွက်ဆုံးရှုံးစေခဲ့ပါလေထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကစပြီးတော့အာဏာသိမ်းအုပ်ချုပ်လာနေခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာထိုင်းရော့ခ်ဆာချတ်ပါတီရဲ့အမှုဆောင်ဖွဲ့ဝင်တွေကိုနိုင်ငံရေးလုပ်ပိုင်ခွင့်ဆယ်နှစ်လဲဖျက်သိမ်းတယ်လို့ဆိုပါတယ်ဒီလောက်ရကြောင့်မကြာခင်ကျင်းပတော့မှာရုပ်ောက်ပွဲတွေဟာတရားမျှတမှုရှိနိုင်ပါမလားဆိုပြီးတော့စိုးရိမ်မှုတွေကိုဖြစ်ပေါ်လာနေစေပါတယ်မင်းသမီးဥပဒနာကိုဝန်ကြီးချုပ်ဖြစ်ဝင်ရွေးခံမှုထိုင်းရော့ခ်ဆာချတ်ပါတီကဖေဖော်ဝါရီလ10ရက်နေ့မှာရွေးချယ်တင်မြှောက်ခဲ့တာပါအခုလိုရွေးကောက်ပွဲဝင်ရွေးခံမဲ့ကိစ္စဟာအခြေခံဥပဒေနဲ့လည်းမညီညွတ်ဘူးတင့်လည်းမတင့်တော်ဘူးဆိုပြီးတော့သူ့ရဲ့မောင်ဖြစ်သူဘရင်မဟာဝိဇယလောင်ကောင်ကကြေညာခဲ့ပါတယ်ဒါပေမဲ့လည်းထိုင်းရော့ခ်ဆာချတ်ပါတီကတော့မင်းသမီးဥပဒနာဟာ1982ခုနှစ်ကတည်းကနိုင်ငံသားနဲ့ Letakello, Towin Minimi Singanibido, Pepe Canta Yadu Pitajo Nangaima, Bowen Lushan and Lu Piosunidama.
Manika Salui looked at the Rasinjo attacking Yale, Madini and Papa Kema, then again Kotway the Marine, Type Web Sipoyani, Indonesia Sita Taung Tisungia Yellow, Indonesia Sitaka, Jetabrini Mapio Bali. Naguka Pinega, Yigi Yamati Sound in the Drago, some wood, Jetabrini Manabai Mabe, Disitari Yoshi Lager, Pippi, and it Rabo Mabe, Quatra Yetamari at Takamu Kangiaraba, Quatra Yetama, Masegani, Konase Laga, Yuki at Takakera, Pichang, Baba Pien, sit up, Yoga, Mohammed Ediga, Yobari.
Russia Sua, John Mahoma, Yeta, Popiadu, Suane, Aramanigo, Internet, Online, and a Wave and Jared Durego, Yu me Ubre, Mujan Hayaku, Russia, Olodogam, Nidonga, Tipila Babi, T. Ubre, Ya, Suago, Wivane, Durego, Tauna, Tamu, Guidani, Chama, Tobalime, Russia, Olodoga, Tipila, Mujaniago, Teledoga, Kamamia, Tipu, Wille Melo, Olodomadiga, Nolene Javaretti, Lutonia Slonga, Tipila, Bisurushin, T. Uredigo, Russia, Tamra, Bladia, Mudenga, the Lema Tobido, Ure, Piet, the Yawin, Tipila Balime.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မြူတင်နဲ့ကိုကျော်နွေတို့ပြောပြခဲ့ကြတာပါခင်ဗျာနိုင်ငံတကာသတင်းလွှာနဲ့အပတ်စဉ်ကဏ္ဍပြီးမတိုင်ခင်အခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဦးညီဌာနကချင်းမြင့်တဲ့နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်တီရှင်များစုကိုမြန်မာနိုင်ငံကပြည်အမျိုးသမီးနော်ကညောပေါ်လေရရှိပါတယ်
ဒီစီမြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့အဲ့ဒီစုပေးပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ကပြောပြပေးပါအောင်ဗျာပြည်ပခဖြစ်ပေါ်ရာဒေသကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ပေးခဲ့တာကြောင့်နဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာတွေအရင်းနဲ့ပတ်သက်ပြီးတော ကျွန်မနိုင်ငံကပြည်တွင်းဆင်ကြောက်ထွက်ပြေးပြောင်းရွှေ့နေထိုင်ကြရတဲ့တိုင်းနာမိသားစုတွေအပေါ်ဘဝတလျှောက်လုံးမြုပ်နှံကူညီပေးခဲ့သူဖြစ်ပါတယ်အမျိုးသမီးရဲစွမ်းသက်သည့်ရှင်ရဲ့ဆန်းဆောင်ချက်တွေဟာနေရာတိုင်းမှာရှိနေတယ်လို့အဲ့လိုရှိနေဖို့လိုအပ်နေကြောင်းလဲဝန်ကြီးဖွံ့ဖြိုးတိုးပြောပါတယ်အမေရိကန်ဆိုရနေနေလဲမြန်မာဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့အစဉ်တစိုက်အားပ
စေတဲ့အကြောင်းသမ္မတကရောမလာနီယာထရမ်ကအခုလိုပြောပါရယ
် I believe courage is one of the qualities we need most in society
လူမှုအတိုင်းအဝိုင်းအတွင်းရဲစမ်းတတိအဖြစ်နဲ့မကြောက်မရွံ့ဆောင်ရွက်ဖို့ဆိုတဲ့အရေးအချက်ကကျမတို့အတွက်အလိုအဆုံးအရာဖြစ်တယ်ဆိုတာယုံကြည်ပါရယ်ဒီစိတ်ဓာတ်ဟာရှေ့လျှောက်လမ်းရမယ့်ခီးအတွက်လည်းပြင်ဆင်ပေးပါရယ်ရဲစမ်းတတိကကြောင်အလဲလုံးရမယ်ဆိုတာကိုစကားနဲ့ပြောနေသူတွေနဲ့တကယ်အကောင့်ထဲပေါ်နေတဲ့သူတွေကိုလည်းခွဲခြားပေးပါရယ်ရဲရမှုနဲ့လူသားချင်းစာနာမှုဆိုတာလဲရဲစွမ်းတတိရှိမှဖြစ်ပြီးအဲ့ဒါဟာအများအတွက်ဦးစားပေးဆောင်ရွက်ပေးတယ်ဆိုတဲ့စွမ်းဆောင်ရည်ကိုဖြစ်ပေါ်စေပါရယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကလေးကဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကြောင်းနေဆက်ဒေသတွေကလူမှုအနေနဲ့ဒုက္ခတွေပိုရင်ဆိုင်ခဲ့ရတာပါအထူးသဖြင့်အစီအစဉ်ရလက်ထက်မှာတိုင်းသာဒေသတွေအတွင်းအတင်းအဓမ္မနေရရှိပြောင်းမှုတွေလူရဲမှုတွေအမျိုးသမီးတွေအပေါ်အဓမ္မကျူးလွန်မှုတွေလည်းအများပြားရှိခဲ့တာကြောင့်ဆိုပြီးနိုင်ငံကကလည်းဒီလိုအခြေအနေတွေပေါ်ဝိုင်းဝန်းပြစ်တင်ရှုတ်ချကြပါတယ်ဒါပေမဲ့လည်း2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေရှိလာခဲ့ပြီးနောက်ပိုင်းမှာတော့ပိတ်ဆို့တန်ခတ်မှုတွေကိုသက်ဆိုင်ရာနိုင်ငံတွေကရှော့ချခဲ့ပြီးနောက်မှာရောအမျိုးသမီးတွေအပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်လူခွင့်ချိုးဖောက်မှုတွေရော့ချသွားခဲ့ပါပြီလားနိုင်ငံတကာအမျိုးသမီးဆွမ်းဆောင်ရှင်များဆုရှင် KWO ကရင်မျိုးသမီးအစည်းအရုံးထွေထွေအတွင်းမူနော်ကညောဖောကအခုလိုပြောရတယ
် In 2017 the world watched in horror as the Burmese army unleashed
2019ခုနှစ်ကဆိုရင်လေမြန်မာစစ်တပ်ရဲ့ဖိနှိပ်ရက်စက်မှုတွေကိုကမ္ဘာကြီးအနေနဲ့စိုးရိမ်ထိတ်လန့်စွာမြင်ခဲ့ကြပါတယ်အခုဒီချိန်ကတော့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကိုကျူးလွန်မှုတွေပါအမျိုးသမီးတွေပေါ်အဲ့ဒီလိုအာဓမပြုကျင့်မှုတွေထောင်နဲ့ချီကိုတခြားတိုင်းရင်းသားတွေကလည်းမှတ်တမ်းပြုစုထားပါတယ်ဒါပေမဲ့လေအဲ့ဒီလူတစုကနေပဲဒ တိုင်းကိုအုပ်ချုပ်နေပြီးကျမတို့လူထုတွေရဲ့ဘဝကိုထိန်းချုပ်နေပါတယ်။ဒါကြောင့်အဲ့ဒီလူတစုအပေါ်တရားမျှတစွာဆင်ရင်နိုင်ဖို့ကဘာကြီးအနေနဲ့ဆောင်ရွက်ပေးပါလို့ကျမအနုညွတ်မေတ္တာရက်ခံပါတယ်
။ငယ်စဉ်ကတည်းကထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကြီးပင်းခဲ့တဲ့နောက်ကညောဖွာ KWO ကရင်မျိုးသမီးအစည်းအဝေးအဖြစ်နဲ့လဲအကာအကွယ်မဲ့သူတွေအတွက်ရည်တည်လှူရှာခဲ့ပါတယ်။
ကျမတို့အစီအယုံကတော့ဥစားလေအဲ့ဒီစီအစိုးရကလူခွေရေးချုပ်ဖောက်တာပေါ့နော်ဟိုအဲ့ဒီအတွက်ကျမတို့ကတော့တခြားနိုင်ငံပဲဖြစ်ဖြစ်ဟိုပြောပြတာပြီးတော့လည်းအမျိုးသမီးနဲ့ကလေးအတွက်သူတို့ကလွန်ချင်မှုရှိအောင်ဟိုကျမတို့ကဟိုကူညီပေးတာပေါ့နော်
73ချိန်မြောက်ဖြစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်များစုကိုအခုနှစ်ချင်းမြင်ရာမှာအမျိုးသမီးအခွင့်အရေးအတွက်အထူးကြိုးပမ်းခဲ့ကြသူတွေကိုရွေးချယ်ချင်းမြင်တာဖြစ်ပြီးမြန်မာပါဝင်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်တီးလင်္ကာနိုင်ငံပါဝင်စုစုပေါင်း10ဦးကိုချင်းမြင်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကဆူရှင်တဦးဖြစ်တဲ့ရာဇီယာဆယ်တနာဟာဆိုရင်လေဇခိုင်ပြည်နယ်မောင်းတော်မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့သူဖြစ်ပြီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအတွက်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာဆောင်ရွက်နေသူပါဘင်္ဂလားဒေ့ရှ်နိုင်ငံသားလည်းဖြစ်တဲ့သူဟာကျောင်းဆရာမရှိနေလူခွေလှူရှားသူဖြစ်နေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေကိုအခြေခံပြီးအစိုးရခံစားရေးသားခဲ့သူလည်းဖြစ်ပါတယ်ရာဇီယာဆယ်တနာကဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ
်ဒါဘာသာဘောလာမတ်နာဒါမှမဟုတ်ချစ်တဲ့သူအမီနာမဖူ
ဒီစုကကျမကြောက်တဲ့အတွက်မဟုတ်ဘဲရိုဟင်ဂျာတမျိုးသားလုံးအတွက်ကိုစားပြုပါတယ်ကျမရိုဟင်ဂျာအရေးအတွက်ကြိုးပမ်းဆောင်ရွက်လို့ရတယ်ဒီစုကိုကျမတိတ်ကိုတန်ဖိုးထားပါတယ်
နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်များစုချင်းမြင့်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကအမျိုးသမီးဆက်ဆောင်ရှင်တွေကိုအဲ့ဒီနိုင်ငံအခြေစိုက်အမေရိကန်တန်ယုံတွေကနေရွေးချယ်ပေးပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဌာနကနောက်ဆုံးအတည်ပြုထပ်မံရွေးချယ်ပေးရတာပါအခုလိုစုပေးပွဲကိုနှစ်စဉ်ကျင်းပလာတာဒီနှစ်မှာ73ချိန်မြောက်ရှိပြီဖြစ်ပြီး2012ခုနှစ်တုန်းကမက်ဇင်မာအောင်နဲ့2015ခုနှစ်မှာမက်မေဇပယ်ပြည်လိုလေဒီစုရရှိခဲ့ပူပါတယ်ခင်ဗျာ
ကိုအောင်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုဒီခါဆက်ပြီးပြောပြမှာကမြန်မာနိုင်ငံကနေပယ်အသီးသီးရဲ့ဥဆောင်မှုကဏ္ဍမှာအမျိုးသမီးတွေကိုနေရာပေးရွေးချယ်မှုအားနည်းနေသေးတယ်လို့နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေမှဥဆောင်နေသူအမျိုးသမီးတွေကဒီကနေ့မှကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထုတ်ဖော်ပြောဆိုလိုက်ကြပါတယ်အမျိုးသားတွေကိုသာဦးစားပေးလို့ရှိတဲ့မီယိုဖလာစင်စားပုံကြောင့်ရောအရေးချင်းရှိတဲ့အမျိုးသမီးတွေကိုအားပေးကူညီမှုအားနည်းနေသေးတဲ့အချက်တွေကမြန်မာနိုင်ငံအမျိုးသမီးတွေထိုက်သင့်တဲ့နေရာမရသေးတာဖြစ်တယ်လို့ထောက်ပြကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါ2019ခုနှစ်နိုင်ငံတကာအမျိုးသမီးနေ့ဆောင်ဖို့ကတော့ Balance World for Better World ဒန်းတူညီများမှုဖြင့်ကမ္ဘာကြီးကိုပိုမိုကောင်းမွန်စေမည်ဆိုတာပဲဖြစ်ပါတယ်စည်ရေးပဋိပက္ခနဲ့အကြမ်းဖက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာတော့လုံလောက်တဲ့ညီညာရေးအခြေအနေတည့်ရမရရှိသေးသလိုစီးပွားရေးနဲ့လူမှုရေးပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းစိန်ခေါ်မှုတွေကအများကြီးရှိနေစေဖြစ်ပါတယ်ဒီလိုပြဿနာတွေကိုရင်ဆိုင်ဖြေရှင်းရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်ခွင့်ကအခုအချိန်ဒီအကန့်အသတ်ဖြစ်နေသေးပဲလို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းက VOA ကိုပြောပါရစ
်တကယ်တမ်းကျတော့နိုင်ငံရဲ့တာဝန်ကိုထောက်ဆောင်ရမယ်ဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားဒန်းတူရွေးချယ်လိုက်ရတဲ့အခါမှာအငြင်းချင်းတူတယ်ဆိုရင်တော့အမြဲတမ်းပါပဲဟိုအမျိုးသားကပဲရွေးချယ်ခံရတယ်ညရယ်ဒါကြောင့်လဲကျမတို့ဒီအစိုးရဆိုလက်ထက်မှာဆိုရင်လဲမဒီလိုတော့ကိုယ်ရွေးချယ်ရဆိုရဲခါမှာအမျိုးသမီးကိုဦးစားပေးမယ်၊ခိုင်းသားကိုဦးစားပေးမယ်ဆိုရဲကျမတို့အနေဒီမှာလည်းရှိခဲ့တာပါပဲ။ဒါပေမဲ့လည်းတကယ်တမ်းဆိုတော့ဖြစ်လာရင်ရှိလိုက်တာအမျိုးသမီးရခိုင်လုံးကအမျိုးသားရခိုင်လုံးထက်စားရတအားကိုမဲနေသေးတယ်လို့ကျမပြောချင်တယ်။နိုင်ငံတော်ဝင်ကိုထမ်းဆောင်ရတဲ့ခေါင်းဆောင်ပိုင်းတွေကဆိုရင်လည်းအမျိုးသမီးရဲ့အခမ်းအနားကိုအခုလက်ထက်ဒီရောကျမတို့အမျိုးသမီးတွေကတာဝန်ထမ်းဆောင်တဲ့အလှည့်ကိုရောက်ဖို့ကိုအမျိုးသားနဲ့ရှင်ရင်တော့ဒုတိယတန်းနေရာမှာပဲအများတိုင်းရှိနေပါသေးတယ
်။ NLD အစိုးရလက်ထက်မှာအပြည့်ရညီညာရေးရဖို့ကြိုးပမ်းနေစေဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေမှာအမျိုးသမီးပါဝင်မှုပိုရှိခြင်းကညီညာရေးနဲ့ပိုနီးစပ်စေမယ်လို့ကချင်ညီညာရေးကွန်ရက်ညှိနှိုင်းရေးမှူးဒေါက်ခွန်ကြာကပြောပါတယ်
။အမျိုးသမီးများဒီဥဆောင်မှုမှာပါဝင်ခွင့်လို့ပြောလို့ရှိရင်တော့အရက်ဘက်အဖွဲ့အစည်းမှာကတော့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ခေါင်းဆောင်အနေနဲ့အသိအမှတ်ပြုလဲခံရပါတယ်။ဆုံးဖြတ်ချက်ထားတဲ့နေရာတွေမှာလည်းပါဝင်ကြပါတယ်။သို့တော်လည်းပဲနေရာတနေရာကိုအမျိုးသမီးနဲ့အမျိုးသားရှင်မယ်ဆိုလို့ရှိရင်တော့အထူးဖြင့်တိုင်းရင်းသားဒေသတွေမှာတော့အမျိုးသမီးကိုသိမ့်မဲမထည့်ကြဘူး။အမျိုးသားကတော့တာသွားတာပဲဖြစ်တယ်ရှင်။ခုချိန်ထိဆိုလို့ရှိရင်အရေးတွဲရတော့လကောင်းအရေးချင်းရတော့လကောင်းအမျိုးသားကပုံပြီးမှတာနေတဲ့အပိုင်းမှာရှိနေသေးတယ်။ဥပမာနိုင်ငံရေးကိစ္စနဲ့ဒီအင်းငန်းရေးအတွက်ဥဆောင်မှုကိစ္စများတွေမှာတော့အမျိုးသမီးများအနေနဲ့မပါဝင်ဘလောက်ကိုရှိနေပါတယ်။ဒါကြောင့်မလို့အမျိုးသမီးများများပါဝင်တယ်ဆိုလို့ရှိရင်ရင်းခိုင်ရုပ်ပေါ်ရမှာတော့မြန်နေပါတယ်။ဘာဖြစ်လို့လဲဆိုရင်ထွက်ပြေးနေရတာပြီးလို့ရှိရင်တော့မလုံခြုံတာ
ဒုက္ခခံစားရတာမျိုးသမီးဖြစ်တဲ့အတွက်ကြောင့်လို့မျိုးသမီးများအနေနဲ့ကတော့ဒါရင်းချမ်းတင်တဲ့တိုက်ပွဲရကြပါဆိုတော့ message ကပို့များပါတယ်။ဒါကြောင့်မို့လို့မျိုးသမီးပို့များရင်တော့ပို့ပြီးမှရင်းချမ်းရေးတဲ့ပို့ကောင်းမှုမှာပါ။ကမ္ဘာပေါ်မှာချုပ်စုပြီးခဲ့တဲ့ငင်းငင်းစာချုပ်130ကျော်ကိုသူတေသနာပြုခဲ့ရမှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တာကြောင့်30ရာခိုင်နှုန်းပို့ပြီးအောင်မြင်မှုရရှိသလိ မှုအားနည်းနေတာတွေကမြန်မာအမျိုးသမီးတွေဥစားမှုကဏ္ဍမှာထိုက်တဲ့နေရာမရသေးကြောင်းရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌလည်းဖြစ်ရှေ့နေတူဦးလည်းဖြစ်တဲ့ဒေါ်အေးနုစိန်ကထောက်ပြပါတယ
်ကျမတို့ရဲ့မြန်မာနိုင်ငံထဲမှာရှိတဲ့အစဉ်အလာညီကျင်းမှုလို့ပဲပြောပြောအမျိုးသမီးကိုအမျိုးသားနဲ့ဂျန်လူသဘောထားတဲ့ဆက်ဆံတဲ့အလေးအကျင့်ကနည်းတယ်လေဆိုတော့ရှေ့ကိုထွက်လာတဲ့အမျိုးသမီးတွေဟာတော်တော်လေးရုန်းကန်ပြီးမှပဲရှေ့ကိုရောက်လာကြတာဆိုတော့တကယ်တမ်းကျတော့တော်တဲ့ထမြက်တဲ့အမျိုးသမီးတွေအားလုံးခြေတန်းကိုရောက်လာပြီလားဆိုတော့လည်းမရောက်နိုင်ဘူးအမိန်းမဆိုတာဟာယောက်ျားလောက်တော့မတော်ဘူးပေါ့ဟိုအရေးရှင်းသားတယ်လို့ထင်တော့မှသူကမိန်းမပဲဆိုတော့ဟိုတဖောထားတွေကတော့ကျမတို့ကိုတွေးကိုမြင်နေရတယ်အဲ့အိမ်မှာနောက်တစ်ဆက်လည်းပါလိမ့်မယ်အမျိုးသမီးသူကိုနိုင်ကလည်းတကယ်တော်ရင်ထက်တဲ့အမျိုးသမီးတွေအပေါ်မှာအားပြီးကူညီမှုလည်းနည်းတယ်ဟိုလက်တွဲဆောင်ရွက်မယ်ဆိုရင်လည်းနည်းနည်းလေးအားနည်းချက်တွေရှိကြတယ
်2019ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားတွေကိုမြန်မာနိုင်ငံနေပြည်တော်ရန်ကုန်နဲ့အခြားမြို့တွေမှာပါကျင်းပကြမှာဖြစ်ပါလေခင်ဗျာပြည်ရဲ့တောက်ကြနေမနေခင်အစီအစဉ်တွေကိုဆက်ပြီးနှားဆင်နေရတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကအခြေအနေကိုလည်းကြည့်အောင်ပါရွှေပြောင်းမြန်မာလူသမားတွေနဲ့ဒီနိုင်ငံကူးလက်မှတ်တွေ CI လို့ခေါ်တဲ့တက်တီကန်အထောက်အထားစာအုပ်တွေယာယီနိုင်ငံကူးလက်မှတ်ပေါင်းစုံအတွက်မြန်မာနိုင်ငံကိုပြန်ပြီးတော့တက်တန်းတိုးစရာမလိုတော့ပဲထိုင်းနိုင်ငံစမုတ်စခွန်ခရိုင်ထဲမှာပဲစင်တာတစ်ခုဖွင့်ပြီးတော့ကူညီသွားဖို့ထိုင်းဝန်ကြီးအဖွဲ့ကမတ်လ9ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာပ
ါပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမြန်မာနိုင်ငံအလုသမားဝန်ကြီးဌာနဘက်ကနေထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုသမားတွေအဆင်ပြေနိုင်ဖို့အတွက်စင်တာတစ်ခုဖွင့်လှစ်နိုင်ရေးကိုထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့တာပါအခုအခါမှာတော့နိုင်ငံကူးလက်မှတ်တွေအပါအဝင်အထောက်ထားစာအုပ်တွေကိုမြန်မာပြည်ပြန်စရာမလိုပဲဒီစင်တာမှာပဲတက်တန်းတိုးနိုင်မှာဖြစ်လို့အလုပ်သမားတွေအတွက်အကျိုးရှိတယ်ဆိုပြီးမြန်မာရှေ့ပြောင်းအလုပ်သမားရေးလှုပ်ဆောင်နေတဲ့ရောင်ကြီးဦးအလုပ်သမားအဖွဲ့ကမဲဆောက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ
်အလုပ်သမားတွေတက်တာတကယ်လို့မတ်စူစီဗီဇာတွေတက်တန်းတိုးဖို့ထိုင်းနိုင်ငံထဲမှာစမုတ်စခွန်မှာဒီဒေတာတစ်ခုရဲ့မှာဒီပါတီစင်တာဖွင့်မှုပြီးတယ်ဆိုတော့ကြာတော့သဘောတူတယ်ဆိုတော့ကြာတော့လူသမားတွေအတွက်အကျိုးကတော့ဒီပြန်တဲ့သွားတဲ့အခါမှာလက်ခီးမှကျော်ရတဲ့အခက်အခဲတွေသူတို့ရက်တည်သက်သာမယ်ပြီးပြီဆိုရှင်အကုန်ကြစိတ်တည်သက်သာလာမယ်တကယ်တော့စီစဉ်နေကြရတယ်စနေကြလုတ်ပြီးနိုင်နေဆိုရင်လူသမားတွေအတွက်ကတော့ဒါအမှန်ကောင်းမှုနဲ့အကျိုးကြီးစုတွေရှိတာပေါ့
အရင်တော့ကတော့လူသမားတွေဟာအဲ့ဒီလိုလက်မှတ်တွေတက်တန်းပြန်တိုးတဲ့အခါမှာကြံ့ကြာမှုတွေရှိတာကြောင့်အလုတ်ရှင်တွေကသူတို့ကိုအလုတ်ချုပ်လိုက်တာတွေတည်းရှိခဲ့တယ်ဆိုပြီးပြောပါတယ်
။ပြီးဆိုလုပ်ငန်းဝင်တွေကိုအချိန်ကြီးပြန်ပြီးပြန်လည်ပြီးဝင်ရောက်နိုင်တယ်။အဲအရင်တော့ဆိုလို့ရှိရင်ငါးကြီးပြန်သွားတဲ့အခါမှာတချို့အခက်အခဲတွေရှိတဲ့အခါကျတော့လုပ်ငန်းကိုပြန်ဝင်တဲ့အခါကျတော့သူတို့တက်မှတ်ရက်ခွန်ပေးလိုက်တဲ့ရက်တွေနောက်ကျပြီးတော့မလိုလားအတက်တက်တာတွေရှိတယ်။အလုတ်ရှင်ကမယူတာတွေရှိတယ်။ဒီချင်းနေမျိုးတွေကိုကြောရတော့ဘူးကျွန်တော်တို့ကဒီလိုမျိုးဟောပြောလို့ရပါတယ်ကြာ
။အခုလိုမျိုးစင်တာဖွင့်တာကိုသဘောတူရတဲ့အဓိကအချက်ကတော့လေးနှစ်တက်တန်းကုန်သွားလို့မြန်မာပြည်ကိုပြန်ပြီးတက်တန်းပြန်တိုးကြရမယ်။နိုင်ငံသဘောတူညီချက်နဲ့လာကြတဲ့ MOU အလုပ်သမားတွေဟာတက်တန်းနှစ်သိန်းကျော်ရှိတာမို့သူတို့ပြန်ရမယ့်ဇီးစကားတွေအချိန်ကျကြမှုတွေအခက်အခဲတွေကိုဖြေရှင်းနိုင်အောင်စင်တာဖွင့်နိုင်ရေးကိုထိုင်းနိုင်ငံဘက်ကသဘောတူညီခဲ့တာလို့လည်းဆိုပါရယ်။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမား3တန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားလုပ်ထားတဲ့သူတွေကတော့တက်တန်းကျော်သာရှိပါရယ်ရှင်။
ထိုင်းပြည်သား VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ထိတ်တန်းနိုင်ငံကသတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ဦးပြီးခဲ့တဲ့သတင်းဘက်ကဗီယက်နမ်နိုင်ငံမှာတွေ့ဆုံကြတဲ့ကိစ္စမှာဘာသဘောတူညီချက်မှမရခဲ့ပဲဖြစ်တာကြောင့်ဒီအခြေအနေကိုကြားဝင်စစ်ဆက်ပေးဖို့အဆင်သင့်ရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ကဘယ်လောက်စွမ်းဆောင်နိုင်မလဲဆိုတဲ့အကြောင်း VOA သတင်းတော့စတီဗ်မီလာရဲ့သတင်းကိုကိုကျော်အောင်ကပြောပြမှာပါ
ဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာပြီးခဲ့တဲ့ပတ်တုန်းကနေ့ရက်ကြာတွေ့ဆုံခဲ့ကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကထူးခြားတဲ့တိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ချက်တွေထားခဲ့ကြပါပြီမယ်။ဘာသာပေါ်တူညီချက်မှမရခဲ့တာကြောင့်မအောင်မြင်တဲ့ဆွေးနွေးမှုဖြစ်ခဲ့ပါတယ်။နှစ်ဖက်ညီနဲ့မှုတွေလှုပ်
ဆောင်ရွက်မှုတွေမှာစွန့်စားရတဲ့ကိစ္စတွေရှိလာနိုင်တယ်လို့တောင်ကိုရီးယားမျိုးတော်ဆိုကအာရှရေးရာမူဝါဒလေးလာရေးအဖွဲ့ရဲ့အကြံတန်းသူတွေဒီရှင်ပြောင်ချူးကပြောပါတယ
်
နျူကလ িয়ার လက်နက်ဖြတ်သန်းရေးတွေမတိုင်ခင်ရောက်ကိုရီးယားပေါ်အရေးယူထားတဲ့ပိတ်ဆို့မှုတွေကိုချော့ချပေးဖို့တမရမွန်ဂျေအင်းဘက်ကအကြံပြုနေမယ်ဆိုရင်တောင်ကိုရီးယားမဟာမိတ်ပေါ်ထိခိုက်စေပါလိမ့်မယ်တမရမွန်ဟာသူ့ရဲ့နိုင်ငံရေးအရာကိုအကုန်သုံးပြီးစွန့်စားဆောင်ရွက်နေတာပါ
ကိုရီးယားနိုင်ငံအကြားလှုပ်ဆောင်ကြရမယ့်စီမံကိန်းတွေရှေ့ဆက်သွားနိုင်အောင်မြောက်ကိုရီးယားကိုတန်ခတ်ရေးယူထားတာတွေအလုံးဖယ်ရှားပေးဖို့ဒါမှမဟုတ်ရှော့ပေါ့ပေးဖို့သမ္မတမွန်ဂျေအင်ဘက်ကတိုက်တွန်းမှုတွေကိုရည်ညွှန်းပြီးတော့သူတေသည်ရှင်ပြောင်ချူးကပြောခဲ့တာပါဝါရှင်တန်နဲ့ပျုံယမ်းအကြားဆွေးနွေးမှုတွေမကြာခင်ပြန်ဆလာနိုင်အောင်ကြားကနေဝင်ပြီးတော့ဆောင်ရွက်ပေးနိုင်မယ့်အခြေအနေတွေအလုံးကိုရှာဖွေလုပ်ကင်ကြဖို့သူ့ရဲ့အစိုးရအဖွဲ့ကိုသမ္မတမွန်ဂျေအင်ကအင်္ဂါနေ့တုန်းကပဲအမိန့်ပေးထားပါတယ်အမေရိကန်နဲ့မြောက်ကိုရီးယားပြောဆိုဆွေးနွေးလက်ဆဆက်ဆံရေးကိုအချိန်မပြတ်ဆက်ပြီးတော့သွားနိုင်အောင်တောင်ကိုရီးယားအစိုးရဘက်ကတက်ဆန်းသမျှလှုပ်ဆောင်သွားမယ်လို့လည်းသမ္မတမွန်ကပြောထားတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဘာတွေအဓိကကွာခြားချက်တွေဖြစ်နေတယ်လဲဒီကွာခြားချက်တွေကိုနီးကပ်လာစေမယ့်အကြောင်းတွေကဘာတွေလဲဒါတွေကိုဘယ်လိုလုပ်မလဲဆိုတာတွေကိုရှာဖွေလှုပ်ဆောင်ကြဖို့လဲသမ္မတမွန်ကသူ့ရဲ့အစိုးရအဖွဲ့ကိုပြောထားပါတယ်တောင်ကိုရီးယားနိုင်ငံဟန်တောင်းတက်တိုနိုင်ငံတကာလေ့လာရေးဌာနပမောက္ခကင်ဂျွန်းဟျောင်ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားညှိနှိုင်းဆွေးနွေးမှုတွေမှာခေါင်းဆောင်နှစ်ဦးချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကအဆင်ပြေလိမ့်မယ်လို့သူထင်သားခဲ့ပေမဲ့အခုတော့ထင်သလိုဖြစ်မလာခဲ့ဘူးလို့ဆိုပါတယ
်။ထပ်တော့ဘောင်ချီကနေကနတ်တက်ပါဖာယော
။ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကထိပ်သီးဆွေးနွေးပွဲမှာတိုင်ရင်တုန်းကတော့ခေါင်းဆောင်နှစ်ဦးချင်းတွေ့ပြီးတော့ရှင်းကြတဲ့လမ်းကအဆင်ပြေခဲ့ကြတာပါ။အဲဒါကြောင့်လဲဟနွိုင်းထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုကြီးကြီးမားမားရလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့အခုဒီခေါင်းဆောင်ချင်းတွေ့ဆုံတဲ့နေ့ကအဆင်မပြေဘူးဆိုတာကိုပြနေပါရယ်
။အာရှအိယာမူဝါဒလေးလာရေးအဖွဲ့ရဲ့အကြံတန်းသူတွေဒီရှင်ပြောင်ချူးကတော့ခေါင်းဆောင်ချင်းတွေ့ဆုံဆွေးနွေးတဲ့နည်းလမ်းကလုံးဝဖြစ်တော့ဘူးလို့ယူဆပါရယ်
။ဘုကာနဲ့ကိုဖေချန်ဂူကိုတာရုံငုံကတည်းက။ဘုကာနဲ့အင်္ဂမောကနာဖေချန်ဂူဟာ
ဗရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆွေးနွေးညှိနှိုင်းမှုတွေရဲ့ရလဒ်ထွက်ပေါ်လာမှုကမြောက်ကိုရီးယားအပေါ်မှာမူတည်တာပါ။ဒီအခြေအနေကိုမြောက်ကိုရီးယားဘက်ကပဲထိန်းချုပ်ထားတာပါ။အပြောင်းနဲ့အတွက်ဆုံးဖြတ်ချက်ချရမှာလဲသူတို့ပဲဖြစ်ပါရယ်။ကောင်းဆောင်နှစ်ဦးချင်းတွေ့ဆုံညှိနှိုင်းတဲ့လမ်းကြောင်းကတော့အလုံးမဖြစ်တော့ပါဘူးအခြေအနေတွေကိုပိုပြီးဆိုးလာစေပါတယ
်နျူကလ িয়ার လက်နက်ဖြတ်သန်းရေးကိစ္စနဲ့ပတ်သက်တဲ့ပြောဆိုမှုတွေရှေ့ဆက်နိုင်ရေးကိုနိုင်ငံကောင်းဆောင်တွေမပါဘဲလုပ်ငန်းအကောင့်ထဲပေါ်ကြမဲ့အဖွဲ့ကိုထူထောင်တဲ့နယ်လို့လဲသူတေသည်ရှင်ပြောင်ချူးကဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလည်းနောက်ကိုရီးယားအရာရှိတွေနဲ့ပြောလက်ဆဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နိုင်မှုအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုမကြာခင်မှာမြောက်ကိုရီးယားကိုဆစ်လွတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတင်းနာနေတော့ကပြောပါတယ်ဟန်တောင်းတက်တို့ပမောက္ခခင်ဂျွန်းဟျောင်ကတော့မြောက်ကိုရီးယားကိုနျူကလ িয়ার ရေးမှာအငြင်းခံရမဲ့နိုင်ငံအဖြစ်အမေရိကန်ဘက်ကမဆက်ဆံသင့်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲဆိုတော့မြောက်ကိုရီးယားဟာလုံးဝလက်နက်ချရေးလမ်းကြောင်းကိုလက်ခံနိုင်မှာမဟုတ်တာကြောင့်လို့ဆိုပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။မနက်ဖြန်စနေည view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အပြည်ပြည်ဆိုင်ရာအမျိုးသမီးများအနေနဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လုံခြုံမှုအနေအထားဘယ်လိုရှိကြသလဲဘယ်လိုကာကွယ်ကြမလဲဆိုတာတွေကိုဆွေးနွေးကြဖို့ရှိတာပေါ့ပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19 25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာတိုင်းဒိုမီတာ 25 32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့အောက်တန်နေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ32 kHz 9335လိုင်းမီတာ40 kHz 9463လိုင်းမီတာ48 kHz 6153နဲ့လိုင်းလံမီတာ190ကပါတိုးချက်ပြီးတော့ဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝဲအတွင်းအင်္ဂလိပ်သင်ကန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
CNTV ကဒီနေ့ပြည်တော်စာတင်လည်းမရှိသေးဘူးတော့အရေးပေါ်ဒီလောက်ခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူး။ဒီနေ့ထက်စာတင်ထားတာလည်းမရှိဘူးပေါ့နော်။အဲ့တော့မသိဘူးကြာအဲ့ဒီကြာလေ
KNPB ကရင်ပြည်လက်နက်ကင်အဖွဲ့UNFC တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဖြေရှင်းသွားကြတာပါ။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ဗြိတိန်အနေနဲ့ EU အဖွဲ့ကနေနှုတ်ထွက်ပြီးရင်အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ကနဦးဆွေးနွေးပွဲတွေကိုစတင်နေပါတယ်။ဒီသဘောတူညီချက်ကနေစီးပွားရေးအကျိုးအမြတ်အများကြီးရစေမယ်လို့နှစ်ဖက်စလုံးကပြောဆိုနေပေမဲ့ကွဲပြားခြားနားမှုတွေထွက်ပေါ်နေပါတယ်။အခုလက်ရှိမှာ EU ဥရောပဒီဥပဒေတွေအရအမေရိကန်စိုက်ပျိုးရေးထွက်ကုန်တွေကိုဗြိတိန်ကပိတ်ပင်ထားပြီးကုန်သွယ်ရေးသဘောတူညီချက်ရရင်ဗြိတိန်ဈေးကွက်ဖွင့်ပေးဖို့အမေရိကန်ကတောင်းဆိုနေတာပါ Henry Ridgeway လန်ဒန်ကပေးဖို့တဲ့သတင်းကိုကိုငိမ့်ညံပြောပြမှာပါ Where the
industry proudly earned American ကျန်းမွေးမြူရေးလုပ်ငန်းအကြောင်းကြေညာဗီဒီယိုတစ်ခုမှာကမ္ဘာစိတ်အခြားရာဆုံးကုန်ပစ္စည်းအဖြစ်ကြေညာထားတာပါဥရောပကတော့ဒါကိုသဘောမတူတဲ့အပြင်အမေရိကန်ရဲ့ကလိုရင်းဖြန်းထားတဲ့ကြက်သားတွေကိုပိတ်ပင်ထားတာပါအမေရိကန်ဟာကြက်သားတွေကိုကလိုရင်းသုံးပြီးဘေးဖြစ်နိုင်တဲ့ဘက်တီးရီးယားတွေကိုဖယ်ရှားထားတာပါကလိုရင်းပေါ်အလွန်ကျွံမှီခိုမှုကြောင့်ထုတ်လုပ်မှုစံနှုန်းတွေကျသွားရတယ်လို့ဥရောပကပြောပြီးတော့အမေရိကန်ကတော့ဒါကိုသဘောမတူပါဘူးဓာတုအသားတို့ဟော်မုန်းဆေးတွေသုံးထားတဲ့အမေရိကန်အမဲသားတွေကိုလည်း EU ကပိတ်ပင်ထားပါတယ် Brexit ဗြိတိန်နှုတ်ထွက်ပြီးရင်တော့အမေရိကန်နဲ့ချုပ်ဆိုတဲ့ကုန်သွယ်ရေးသဘောတူညီချက်မှာအဲ့ဒီလိုပိတ်ပင်ထားတာကိုရုတ်သိမ်းရမယ်လို့အမေရိကန်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအေဂျင်စီက Darrell Issa က
We'd like to have that arrangement be one in which
ကျွန်တော်လိုချင်တဲ့သဘောတူညီချက်မျိုးကအမေရိကန်မှာရသလိုမျိုးအမေရိကန်စစ်သားအမေသားနဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေကိုဗြိတိန်မှာရစေချင်ပါတယ်။ဒါကသဘောတူညီချက်ရဲ့အဓိကအချက်ပါပဲ။ငွေကြေးရေးစက်မှုထွက်ကုန်နဲ့စိုက်ပျိုးရေးတွေမှာလွတ်လပ်မျှတဖို့လိုပါတယ်။
အမေရိကန်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ယုံနှံဒဏ္ဍာရီတွေမရှိကြောင်းအမေရိကန်အရာရှိတွေကညှင်းဆို့လိုက်ပြီးဒါရီဟာကိုကျိုးစည်းဝါကာကွယ်တဲ့မူဝါဒရဲ့အစိပ်ပိုင်းတွေပဲလို့ပြောပါတယ်ဘရစ်ဇိတ်ပြင်တော့စားတောက်ခုံအဆင့်အတန်းကိုရှော့ချမှာမဟုတ်ဘူးလို့ဗြိတိန်ကထပ်တလဲလဲကတိပေးထားပါတယ်ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်က
Will we
ကျွန်တော်စားသုံးသူတွေထုတ်လုပ်သူတွေရဲ့အကျိုးစီးပွားကိုစန့်ကျင်တဲ့ကိစ္စတွေကိုလက်ခံမလားလို့မေးတယ်ကျွန်တော်လက်မခံပါဘူးဒါကညှိနှိုင်းပွဲပါ
EU တွေကဗြိတိန်ထွက်ဖို့သဘောတူညီချက်ထဲအဓိကအခက်အခဲဖြစ်နေတဲ့အိုင်ယာလန်နယ်စပ်ကိစ္စကိုလည်းအမေရိကန်အမဲသားနဲ့စစ်သားကိစ္စကလွှမ်းမိုးထားပါတယ်။ဗြိတိန်နဲ့ EU ကမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်ကြားမှာစစ်ဆေးရေးစခန်းမဆောက်လိုပါဘူး။ဒါပေမဲ့အဲ့ဒီအတွက် EU တွေကိုမလွယ်ပေါက်ဖွင့်ထားသလိုဖြစ်နေမှာကိုလည်းစိုးရိမ်ကြပါတယ်။အိုင်ယာလန်ဝန်ကြီးချုပ်လီယိုဗရာကာက
If at some point in the future the United Kingdom were to allow
Hello Nagar Chengji ma UK အနေနဲ့ chlorine ဖြန့်ထားတဲ့ကြက်သားနဲ့မဲသားတွေသူတို့ဈေးကွက်ထဲတင်ပုတ်ခွင့်ပြုလိုက်မယ်ဆိုရင်ဒီပစ္စည်းတွေကျွန်တော်ဈေးကွက်နဲ့ EU ဈေးကွက်ထဲဝင်လာမှာမလို့ကျမဘူ
းဗြိတိန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရခဲ့ရင်ငွေကြေးဝန်ဆောင်မှုလုပ်ငန်းလိုကိစ္စတွေမှာအကျိုးအမြတ်အများကြီးရှိမယ်လို့ American ကပြောပါတယ် Brexit ကာလအလွန်မှာလဲဗြိတိန်ကကမ္ဘာကုန်သွယ်ရေးအင်အားကြီးနိုင်ငံအဖြစ်မြင့်တင်လိုတာပါဒါပေမဲ့လည်းလန်ဒန်နဲ့နယူးယောက်ကမိုးမျော်တိုက်ကြီးတွေရဲ့အဝေးမှာရှိတဲ့လေယာစိုက်ပျိုးရေးကိစ္စဟာဘလို့ကုန်သွယ်ရေးသဘောတူညီချက်မျိုးအတွက်မဆိုအကြီးမားဆုံးအတားအဆီးဖြစ်ရှိနေမှာပါခင်ဗျာ
ဗြိတိန်အမေရိကန်ကုန်သွယ်ရေးအလားအလာကိုငင်းညာပြောပြသွားတာပါအခုတော့နာနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန် EDN 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာအတန်ဖို့ချမှာဖြစ်ပါတယ်
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r VICE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စခိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ ADM ဆိုတဲ့တော့ဘိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပစက်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတော့နဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ကြီးပေးခဲ့တယ်ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲသူကြီးလည်းအတော့ကိုဒုက္ခရောက်နေလေလို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါလေ
ဒီရန်တုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာအတန်းပို့ချခဲ့တာဖြစ်ပါတယ်အခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအရေးပြားထိမ့်သိမ့်မှုအခြေခံအပိုင်းနှစ်အကြောင်းကိုတင်ပြထားပါတယ်အရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးလိုက်နာမှုဆိုင်ရာအားနည်းတာတွေရှိနေတယ်လို့အရေးပြားအထူးကုတွေကသတိပေးနေတာပါဒီအကြောင်းမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ရေပြားစစ်စစ်ဆရာဝန်ကြီးဒေါက်တာသဝင်းခင်ဗျာကျွန်တော်တို့ဒီအရေးပြားထိမ့်သိမ့်ခြင်းအခြေခံအကြောင်းကိုပြီးခဲ့တဲ့ဘက်ကပြောခဲ့ရမှာဒီအရေးပြားစောစောရေးကျဆင်းစေတဲ့အခြေအနေတွေနဲ့ဒီအရေးပြားထိမ့်သိမ့်မှုပစ္စည်းတွေ skin care products တွေပေါ့ဆရာနော်အဲ့ဒါတွေကြောင့်ပဲကျွန်တော်အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဒီလိုက်နာမှုအဓိကအားနည်းနေတာတွေနဲ့နောက်ထပ်အရေးကြီးတာတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရဲ့အတွေ့အကြုံအရဒီရေပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့ဘလို့လိုက်နာမှုတွေအဓိကအားနည်းနေတာကိုတွေ့ရလဲဆရာရဲ့
ဟုတ်တယ်အဲ့ဒါလေဒီလိုပေါ့ဥမာပြားတိရများတာကတော့ဥမာအသက်ဆယ်နှစ်နဲ့73နှစ်အရွယ်ဒီကောင်ပေါ့လို့ရွယ်ဒီပေါ့နော်ဟိုတင်းကြီးကြခေါ်တာပေါ့ဒီကြီးစားပြည့်တဲ့အရွယ်မှာဝတ်ချင်အောင်ဆက်ပေါ်လာတဲ့လေသူအဲ့ဒီအရွယ်ကတိတ်တမလားရင်နေဘူးသူကဘာမှမသိဘူးဘလားပါကြောင်းနဲ့သိသိဝင်စားဘူးအဲ့တော့သူကတခုပဲရှိတယ်သူကမှန်မှန်ကြည့်ပြီးတော့အဲ့ဒီဝတ်ချင်ကြီးကိုလက်နဲ့ညတာလို့ဖြစ်တော့တာလို့အဲ့လိုမျိုးလေအရင်လုပ်ကြရကြအဲ့လိုလုပ်လိုက်လို့ဟိုသူကအခုပြောင်းသွားခြင်းနည်းနည်းအဲ့တော့ညှစ်ပလိုက်တယ်ချစ်ပလိုက်တယ်နော်အဲ့လိုဆိုပြောင်းသွားပြီလို့ထင်ကြတယ်တကယ်တော့အဲ့ဒါကမကောင်းတဲ့အကျင့်ပဲမကောင်းမောင်းနေလို့ရပဲတကယ်တော့အဲ့လိုညှစ်လိုက်တဲ့အတွက်ဝတ်ဆိုင်မှာရှိတဲ့ပိုးတွေကပေါ်မှာအထက်အောက်ဘေးဘက်တွေအကုန်ပြန့်ကုန်လိုက်တဲ့အရင်ညှစ်လိုက်တဲ့အတွက်ကြောင့်မို့အသားကောင်းတွေမှာပါသွားပြီးတော့ဟိုအပေါက်ဖြစ်လာတယ်အမာရီဖြစ်လာတယ်ပြီးရင်အသစ်ပြန်ဖြစ်စေတယ်အဲအဲ့တော့အဲ့ဒီဥစ္စာကမကောင်းဘူးဆိုတာတော့ပြောချင်တယ်
ဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောဒီအရေးပြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အားနည်းနေတာလည်းရှိတယ်ပါဆရာရေ
နောက်တစ်ခါအသားချောက်တဲ့လူတွေအသားချောက်တဲ့လူတွေတော်များရှိတယ်အဲ့တော့အသားချောက်တဲ့လူတွေကဆိုလူအပ်လို့လာပြတယ်လိမ့်မှုစီးပြီးတဲ့အခါမှာသူကမင်းတော့နေပြန်ပြန်ရောက်လာကြတယ်စိတ်ကမခံနိုင်တော့အားအဲ့ဒါလည်းနေတာဘလို့ဖြစ်သွားတယ်အရင်ကပုံပြီးတက်လာတယ်အရင်ရတယ်အရင်ဆက်တယ်အဲ့လိုမျိုးပေါ့အဲ့တော့ချောင်းတဲ့အသားကြီးကစိတ်တော့မခံနိုင်ကြတာမျိုးဖြစ်တတ်တဲ့အတွက်ကြောင့်မလို့ဟိုလောဘမလို့ဖြည်းဖြည်းဖြည်းဖြည်းနဲ့နည်းနည်းနည်းနည်းချင်းလင်းရင်တက်တာလာမှာပါလို့ပြန်ပြီးတော့ပြောရတယ်ချောင်းတစ်ခါဟိုအစီကြံတဲ့လူမျိုးတွေပေါ့အစီကြံတဲ့လူတွေဆိုရင်လည်းအမေကပစ္စည်းအခုတော့ဒီဆောင်တွေကလည်းပြောတယ်မင်းနေပါလိမ့်မှာလဲမီဒီယာမျိုးစုံမှာလဲသိရတဲ့အခါကျတော့အမေကပစ္စည်းတွေတုံးကြတယ်အမေကပစ္စည်းဆိုတာအထက်ကိုဆင့်ဝင်သွားတာမဟုတ်ဘူးအပေါ်မှာပဲတင်ပြောဗမာမျိုးလိုမျိုးကြတော့ဖြေးပူပြန်တယ်အစီပြန်လို့အဆင်မပြေဘူးဆိုပြီးမတုံးကြဘူးအဲအဲ့လိုမျိုးဆိုရင်တော့အမေကပစ္စည်းကို မစီမပါတဲ့ဟာရွေးဆုံးမှုဒါမှမဟုတ်လေဒီကပစ္စည်းလေးနည်းတဏ္ဍာထလိမ့်နာမျိုးနှစ်ခုရောပြီးတော့၆တောင်းအောင်လိမ့်ကြမျိုးလုပ်ဖို့ပြောရတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဘလိုလိုက်နာမှုတွေအဓိကအဖြစ်ပေါ့နော်အားနည်းနေတာကိုတွေ့ရတယ်ဆရာကြီး
နောက်ထပ်အဖြစ်များတာကတော့အရင်ပထမတစ်ခေါက်လဲစမ်းသပ်ခြင်းမှာလေကျွန်တော်တို့ပြောခဲ့တယ်ဒီမလိုအပ်ဘဲနဲ့ skin care ပစ္စည်းတွေအထူးမြတ်ဆက်ပြားလိုဟာမျိုးတွေကိုပြင်းပြင်းနဲ့သုံးတာပေါ့နော်ကျွန်တော်တို့ဈေးကွက်ထဲမှာလည်းပြင်းတာတွေတွေ့ဈေးလျှော့ရောင်းနေအောင်နောက်တစ်ခါပို့ပြီးတော့ဟိုအခုကလူတွေကရေချိုးလိုက်ရင်အသားကြီးက6ဝီမျက်နှာကြီးဆိုတင်းသွားမှဆိုပြောင်းနေလို့လူတွေကခံစားကြရတယ်ဗျအမှန်အဲ့ဒါမဟုတ်ဘူးရဟန်းပြင်းတဲ့ပစ္စည်းတွေကိုလိုရာနဲ့ပို့ပြီးအတုံးများနေတယ်လို့ဒါတွေ့မြင်ရတယ်အဲ့ဒါလည်းမကောင်းဘူးနောက်တစ်ခုကတော့မတုံးတဲ့ပစ္စည်းတွေကိုတုံးတာမျိုးဥမာလင်းစည်းတွေလွယ်လွယ်နဲ့တခုခုဖြစ်တာနဲ့ဝယ်ပြီးတော့လင်းကြတာပေါ့နော်အဲ့လိုမျိုးလွယ်လွယ်ဝယ်လို့ရတဲ့လင်းစည်းတွေကတည့်ပြင်းတဲ့ပစ္စည်းတွေထည့်ထားတယ်နံပါတ်1တစ်မျိုးပဲအစားနှစ်မျိုးသုံးမျိုးလေးမျိုးရောပြီးတော့ထည့်ထားတယ်ထည့်ထားတဲ့အတွက်ကြောင့်မို့လို့ဒီထွက်ဆူချိုအရန်ဖြစ်နိုင်တယ်ဖြစ်လဲဖြစ်ကြတယ်ဆိုတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီရေပြားထင်းသိမ်းမှုအခြေခံနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟုတ်ကဲ့နောက်ဆုံးကတော့ဗျာပထမဆုံးပြောတဲ့နှစ်ချက်ကိုပဲကျွန်တော်ကဟိုဟိုင်းလိုက်လုပ်ပြီးပြန်ပြောချင်တာပါရေပြားထင်းသိမ်းမှုအခြေခံဆိုတာရေပြားရဲ့ဆွမ်းဆောင်ရင်ကောင်းအောင်လုပ်တာပေါ့နော်ဆောင်ရုံကောင်းမှုအတွက်ရေသားရဲ့လုံအောင်တောင်ကောင်းရမယ်ပစ္စည်းမှုနေရမယ်နော်နောက်တစ်ခါရေဆိုးတတ်ထင်းပြရမယ်အစီအစာပြန်ဖြည့်ပြရမယ်အဲဒီတော့ရေသားရဲ့ဆောင်ရုံကောင်းမှုအတွက်ဆိုရင်နံပါတ်၁နေ့စဉ်ပုံမှန်တန့်ရှင်းလေးလုပ်ဖို့လိုပါတယ်ဟိုကျွန်တော်ခုနပြောသလိုစပြပြင်းပြင်းသုံးကြရဲဆိုတော့တစ်ခါဆက်ရမတိုက်ပဲနဲ့ကြည်တာအဲ့လိုလည်းမဟုတ်ဘူးအဲကိုနေ့တင်တော်ရဲ့စပြကိုကျွန်တော်တို့ကင်ဆာကိုသုံးပြီးနေ့စဉ်ပုံမှန်တန့်ရှင်းလေးလုပ်ပေးပါပြီးရင်ရည်ရကအဆိုတတ်ရှိနေဆောင်းဆောင်ရေပိုကောင်းတဲ့အတွက်အဆိုတတ်ဒိန်ကိုရည်ဆိုတတ်ဒိန်ခရင်တို့မွိုင်းချရိုင်းသားတို့ပုံမှန်လေးလိမ့်ပေးပါအဲဒါကရည်ရလုပ်ငန်းတောင်းလေးကောင်းအောင်ပေါ့နောက်တစ်ခါရည်ရပြည့်စုံမှုနည်းဖို့အတွက်ကျွန်တော်တို့ကတတ်နိုင်သလောက်ကာပါပေးရမယ်ဘာလို့ကာပါပေးရမလဲဆိုတော့နေသားလိမ့်သေးတွေတောင်းရမယ်မျက်နှာဆိုမျက်နှာအတွက်ကိုယ်ခန္ဓာဆိုကိုယ်ခန္ဓာအတွက်နေသားလိမ့်သေးကိုငငယ်ကလေးအစတုံးပေးကြပါပေါ့နော်ယောက်ျားဖြစ်စီမိန်းမဖြစ်စီဘာဖြစ်လို့တော့ပမာကြီးကဒီအောင်ကြီးရန်ကျန်းမာရေးကြီးအရင်ကျင်းတဲ့တိုင်းပြည်ဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီဟာတွေသုံးဖို့လိုပါတယ်။ဟိုနောက်အသားကိုခန္ဓာအတွက်ဆိုလိုရှင်လင်းပေးမယ်။နောက်အုတ်ထုတ်ထုတ်ထီးဖို့စောင်းတာမျိုးအဲ့လိုမျိုးပေါ့နော်။လုပ်ပါမယ်
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီရေပြားထင်းသိမ်းမှုအခြေခံနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်အရေးတကြီးပြောချင်တာရှိသလားဆရာကြီ
း။ဒီကမျက်မှန်တက်တဲ့အချင်းပေါ့နော်။ကျွန်တော်တို့မြန်မာပြည်မှာဆိုရင်ဒီကမျက်မှန်တက်တဲ့အချင်းအရင်နဲ့ဒီဘဝမှာရောက်နေရင်ဒီကြုံတဲ့အခါကျရင်ကြည့်လိုက်ပါနိုင်ငံများသားတွေကြည့်တဲ့အခါကျရင်သူတို့ကလူကြီးပြည်တွေနဲ့ပြည်သူတို့အပြင်တွေ့ရင်ဒီကမျက်မှောင်တုံးတဲ့အချင်းပုံများတယ်သူတို့သိတယ်သူတို့ရဲ့မျက်လုံးကအစာကကွယ်ရမယ်ဆိုတော့သူတို့သိတယ်ကျွန်တော်တို့တိုင်းပြည်မှာတော့မျက်လုံးကလည်းကွယ်မှုနေတယ်နေတဲ့အခါကျတော့မျက်လုံးမှာတိမ်နေဖြစ်တာတွေအရန်ပေါ်တယ်အသက်50 60ဆိုမခွင့်ရတဲ့ရှိဘူးအဲ့လိုမျိုးပုံစံမျိုးတွေဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးပါထင်းသိမ်းမှုအခြေခံနဲ့ပတ်သက်ပြီးတော့ကျားတော့ဆက်ပြောချင်တာတွေရှိတယ်လားဆရာ
တခါတလေကျတော့အဲ့လိုမျိုးလုပ်ပေမဲ့အသက်ကြီးလာနဲ့အများအသားကြီးပစ္စည်းကတော့ရှိနေတာပေါ့အဲ့ဒီအတွက်ကိုလိမ့်ကျင်နေဆိုရင်တော့ဆရာအောင်နဲ့တိုင်ပင်ပြီးတော့လိုအပ်တဲ့ဟိုအသားကိုပြန်ပြုပြင်တဲ့လိမ့်စေးတွေလုပ်တဲ့နည်းတွေတောက်စေးတွေသုံးဖို့လိုပါတယ်နောက်ဆုံးအနေနဲ့ကတော့ဆေးလိမ့်မတောက်ဖို့လိုပါတယ်ဆေးလိမ့်ကရေရားရဲ့ဆွမ်းဆောင်ရေအထူးကြဆင်းစေတဲ့ရေရားသွေးလည်ပတ်မှုအနှောင့်အယှက်ပြည့်တဲ့အတွေ့အကြုံမလို့အဲ့ဒါတွေကိုရှောင်ရင်မှုလိုပါတယ်ဆိုတာနောက်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီစိတ်ဖြစ်စီမှုအနေထားကိုရော
ဟိုစိတ်နဲ့ကိုယ်နဲ့ဆိုတာနှစ်ခုလုံးကဆက်ဆက်နေတာပေါ့အဲ့ဒီတော့စိတ်ဖြစ်စီမှုများရင်ဒီအရေးကြီးနေမှာကောကိုယ်ခန္ဓာတစ်ခုလုံးကမကောင်းအဲ့ကြောင့်လို့စိတ်ဖြစ်စီမှုကတော့စိတ်ဖြစ်စီမှုရှော့ချစေတဲ့ဒီလန်းတွေကိုတိုင်းနာပြီးတော့ဟိုလေ့လာပြီးတော့ပေါ့နော်ဟိုအသက်ရှူလေ့ကျင့်လမ်းလုပ်တာတို့တရားထိုင်တာမျိုးတို့ယောဂလုပ်တာမျိုးတို့အဲ့လိုမျိုးလေးတွေကိုတော့လိုင်းနာအဆောင်နဲ့တင်ပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာပါ။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ဒေသခံ1000ကျော်နေရဲစွန့်ခွာနေကြရပါတယ်အတိရဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့များ EAO ရဲ့ PPSD ငင်းစင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာကျင်းပခဲ့ရဆိုတာနဲ့ဂရင်းနီအမျိုးသားတူးတက်ရေးပါတီ KNPP ဟာညီညွတ်တော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ဆက်သွားမဲ့အကြောင်းတွေကိုကြားကြရမှာပါခင်ဗျာ
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့အကြားမတ်လ၄ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ1000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်တိုက်ပွဲတွေဟာဖျားကြီးကျေးရွာအနီးနဲ့လေးမြို့မြစ်အထက်ပိုင်းတွေမှာဖြစ်ပွားနေတာဖြစ်ပြီးကျေးရွာအနီးတွင်မှာအစရစစ်တပ်ကစခန်းချနေတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ခွာလာတာဖြစ်တယ်လို့ဒုက္ခတွေတွေကပြောပါတယ်။နေရစွန့်ခွာလာသူတွေကတော့ဖျားကြီး၊ကြိတ်ချောင်း၊မော်ရွာဟောင်း၊မော်ရွာတစ်နဲ့လေးညင်းတောင်ကျေးရွာသားတွေဖြစ်ကြပါတယ်။ဒုက္ခတွေတွေကိုအခုခါမြတ်ဦးမြို့ပေါ်ကရှစ်တောင်း၊ပင်ကောက်စီ၊ဖျားပေါ်နဲ့မြတ်တန်းဆောင်ဘုံတော်ကြီးကျောင်းတွေမှာယာယီနေရာချထားပေးပြီးမြို့ခံလူငယ်တွေနဲ့အရက်ဖက်ဖွဲ့စည်းတွေကအရေးပေါ်အကူအညီပေးထားကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခသည်တထောင်နီးပါးရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်ဖွဲ့စည်းတွေကပြောပါရယ
်လေးလကြော်ကြာရန်နာထားတဲ့အပြည့်ရတိုင်းသားလက်နက်ကန်စစ်ဖွဲ့တွေ EAOS ရဲ့ PPSD ငင်းချင်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမမြို့မှာပြန်လည်ကျင်းပခဲ့ပါရယ်မလ9ရက်နေ့ကနေ9ရက်နေ့ထိပြန်လည်ကျင်းပခဲ့တဲ့ဒီအစည်းအဝေးမှာတနင်္ဂနွေလို့ပြကတိုက်ခတ်မှုရစရည်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့ရဲ့ထိပ်တီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ခဲ့ပါတယ်။ NCA ကောင်းတဲ့ပုံမှုလမ်းကြောင်းဟာအမျိုးသားသံလူရေးကိုပိုင်ပြဋ္ဌာန်းခွင့်ပြည့်ဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေတွေးဖီနေတယ်လို့ PBSD ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖူးကအဖွဲ့မိတ်ခွန်းမှာပြောကြားခဲ့ပါတယ်။ဒီအစည်းအဝေးကနေ PBSD ရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ခြင်းသိစုနေတဲ့ငင်းချာကြီးကြီးစဉ်ဘလို့ရှိဆက်လက်သွဲဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်တွေပါဝင်အန်စီလက်မှတ်မထိုးရသေးတဲ့တခြားဖွဲ့တွေနဲ့ဘလို့ချိတ်ဆက်ဆောင်ရွက်သွားရမလဲဆိုတာအတိကသာဆွေးနွေးခဲ့ပါတယ
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေ NCAS EAO ရဲ့အမျိုးသမီးခေါင်းဆောင်တွေကဥဆောင်ကျင်းပတဲ့ငင်းချာရင်ဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားရေးဆိုင်ရာအလုံယုံဆွေးနွေးပွဲတတိယအကြိမ်ကိုမတ်လ3ရက်နေ့ကရန်ကုန်မြို့ရှိအင်းလျားလိပ်ဟိုတယ်မှာကျင်းပပြီးစီးခဲ့ပါတယ်။ NCA လက်မှတ်ရေးထိုးခဲ့တဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ငင်းချာရင်ဖြစ်စဉ်မှာပါဝင်နေရတဲ့အပိုင်းပိတ်ဆို့မှုဖြစ်နေတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့စ조사နေရတဲ့အပိုင်းတစ်ဖက်ချင်းစီအခြေအနေတည်ငြိမ်စေဖို့ထိမ့်သိမ့်နေရတဲ့အပိုင်းတွေကိုလှုပ်ရှားဆောင်ရွက်နေရတဲ့အတွက်အမျိုးသမီးတွေကိုတီးတန့်လက်ကျင့်ပေးဖို့နဲ့အချိန်ပေးနိုင်ဖို့မလွယ်ကူဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပဟိုဦးဆောင်ကော်မတီဝင်မိစုပွင့်ကပြောပါရယ်ဒီဆွေးနွေးပွဲကိုဖေဖော်ဝါရီ28ရက်နေ့ကစပြီး9ရက်ကြာကျင်းပခဲ့ရမှာ MCA လက်မှတ်ရေးထိုးစေဖွဲ့ကအမျိုးသမီးကိုယ်စားလှယ်40ဦးပါဝင်တက်ရောက်ကြပါတယ်
။ရခိုင်လက်နက်ကန်တပ်ဖွဲ့ AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ပလဝါမြို့နယ်တန်ထောင်ကျေးရွာရဲကင်းစခန်းမှုစလိုင်းဖီးပါနဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးချောင်းဟော်တို့ကိုဖေဖော်ဝါရီ28ရက်နေ့ကပြန်လွှတ်ပေးလိုက်ပါတယ်။စခန်းမှုနဲ့အုပ်ချုပ်ရေးမှူးတို့ကိုတန်ထောင်ကျေးရွာကနေ10မိုင်ကွာဘူးစင်ကျေးရွာမှာကျေးသောရွာကခရီးယံပါစတာနှူးကတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ဖမ်းဆီးချုပ်နှံခံရတဲ့အချိန်မှာ AA တပ်ဖွဲ့ကအုပ်ချုပ်ရေးမှူးဦးချောင်းဟော်ကိုစစ်ဆေးမေးမြန်းရမှာညီပါမှုခံခဲ့ရတယ်လို့အုတ်ချုပ်ရင်းမှုကပြောပါတယ်ရခိုင်လက်နက်ကိုင်အေးသက်ဖွဲ့ဟာတန်ထောင်ကျေးရွာရဲစခန်းကိုဖေဖော်ဝါရီလ22ရက်နေ့ကဝင်ရောက်ပတ်ခတ်ခဲ့ပြီးစခန်းမှုနဲ့ကျေးရွာအုတ်ချုပ်ရင်းမှုတို့ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီး9ရက်မြောက်နေ့မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ
်ထိုင်းမြန်မာနယ်စပ်နိုဘိုကရင်ဒုက္ခတွေစခန်းမှာအခုလ4ရက်နေ့တုန်းကမတော်တဆမီးလောင်မှုဖြစ်ပွားခဲ့ပြီးလူနေအိမ်80ကျော်အထိမီးလောင်ပျက်စီးသွားခဲ့ပါတယ်မီးလောင်မှုကြောင့်ထိခိုက်သေးဆုံးမှုမရှိပေမဲ့လည်းကြက်ဝက်နဲ့လူသုံးကုန်ပစ္စည်းတွေပျက်စီးဆုံးရှုံးမှုရှိတဲ့အတွက်ပြန်လည်ထူထောင်နိုင်ဖို့လက်ရှိထိုင်းအာဏာပိုင်တွေတာဝန်ရှိသူတွေနဲ့အတူကရင်ဒုက္ခတွေကော်မတီတွေနဲ့အကူအညီပေးနေတဲ့အဖွဲ့တွေကတွေ့ဆုံဆွေးနွေးပြီးဒုက္ခတွေစခန်းအခြေအနေကိုတွားရောက်ကြည့်ရှုမှဖြစ်တယ်လို့ကရင်ဒုက္ခ တဲ့ကော်မတီဥက္ကဋ္ဌဇော်ရောဘတ်ထွေးကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာနိုဘိုဒုက္ခတဲ့စခန်းအပါအဝင်ကရင်ဒုက္ခတဲ့စခန်းခုနှစ်ခုရှိပြီးလက်ရှိနိုဘိုဒုက္ခတဲ့စခန်းမှာတော့လူရေ1000ကျော်ခိုလုံနေထိုင်လျက်ရှိပါတယ်။
ကချင်ပြည်နယ်ပမောခရိုင်မန်စီမြို့နယ်တွင်မိုင်းတလုံးပေါက်ကွဲခဲ့ပြီးကလေးငယ်6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မလ9ရက်နေ့မနေ့ပိုင်းကမန်စီမန်ဝင်းကြီးကလမဘေးရှိလေကွင်းတွင်နှွားချောင်းသွားစဉ်ဘုံဟောင်းတလုံးတွေ့ရှိပြီးတော့အဆိုပါဘုံကိုကန်လိုက်ရမှာပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံလူဖြစ်တဲ့ဦးစော်ဘော့ကပြောပါတယ်။ထိခိုက်ဒဏ်ရာရရှိတဲ့ကလေးငယ်6ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့ပြည်သူ့စေယုံကြီးကိုပို့ဆောင်ထားပြီးစေကုသခံယူရမှာသူကတော့အချိန်လေးစိုးရင်ရတဲ့အတွက်လာရှူစစ်စေးရုံကိုပို့ဆောင်ထားရတယ်လို့သူကဆိုပါတယ
်။အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP ဟာအဖွဲ့ရဲ့ဆုံးဖြတ်ချက်အရညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ဖို့ရှိတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။KNPP နှုတ်ထွက်မယ်ဆိုရင် UNFC အဖွဲ့အနေနဲ့ဖြတ်သိမ်းသွားရမယ်အနေထားရှိတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကရင်နီမျိုးသားတိုးတက်ရေးပါတီနှောက်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ KNPP လွိုင်းကောင်ဆက်ဆံရေးရုံးတာဝန်ခံခူညီးတွေကခုလိုပြောပါတယ်
ကျွန်တော်တည့်ရတော့တော့ဒီစီးခဲ့တဲ့ဒီဘူကောင်စီစီးဝေးပေါ့ကျွန်တော်လာထမ်းမှာလောက်ရတော့အဲ့ဒီကိစ္စတော့ရှိတယ်ဒါပေမဲ့အများဆန္ဒတော့ကျွန်တော်ခက်ခိုးတော့ရှိတယ်ဒါပေမဲ့အဲ့ဒီကြီးကခါလို့တဲ့ဒီကမှနုတ်ခရမလေ
းပြီးခဲ့တဲ့ဇန်နဝါရီလဒုတိယပတ်ထဲမှာကျင်းပခဲ့တဲ့ပြည်နီမျိုးသားတိုးတက်ရေးပါတီ6လပတ်နှစ်ပတ်လည်ဘူကော်မတီစီးဝေးမှာ UNFC ကနေနှောက်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါတယ်KNPP နှုတ်ထွက်မဲ့ကိစ္စကိုမသိရသေးသလို UNSC ရေးပေါ်ညီလာခံကျင်းပဖို့ကိုလည်းရက်သတ်မှတ်ထားတာမရှိသေးဘူးလို့ UNSC ဗဟိုလုံမှုဆောင်ကော်မတီဝင်ဦးထွန်းစော်ကပြောပါတယ်
။အဲ့တော့မသိဘူးကြအဲ့ဒီကြားလေးထွက်ထားတာလည်းမသိဘူးပြီးနှုတ်ထွက်တာပြန်ထားတာလည်းမသိဘူးပေါ့နော်။အခု KNPP က UNSC ကိုတော့စာတင်လည်းမသိဘူးတာပြီးတော့ရေးပေါ်ညီလာခံခေါ်ဖို့တန်းဆိုတာလည်းမသိရဘူး
။ UNSC ဗဟိုလုံမှုဆောင်ကော်မတီဝင်မွန်ပြည်သစ်ပါတီနိုင်ငံသားဆက်ဆံရေးတာဝန်ခံနိုင်ရွှေသိန်းက UNSC နောက်ဆုံးညီလာခံတဲ့ချိန်ကျင်းပဖြစ်တဲ့အခါအဖွဲ့ဝင်၄ဖွဲ့ကနှောက်ထွက်မှာဖြစ်ပြီး ANC တစ်ဖွဲ့တည်းပဲကြံရှိတော့မှာဖြစ်တဲ့အတွက် UNSC ကိုဖြတ်သိမ်းဖို့တေချာသလောက်ရှိနေပြီလို့လည်းမွန်ပါတာနဲ့အခုလိုပြောပါတယ်
ချလောက်ကတပ်ဖို့တောင်းမတော်ဘွားရတောင်းမတော်တော့မှဘီကောပို့ပလောက်ကိုရီဖန်ကိုရောပလောက
်အစည်းအဝေးကတော့ဘယ်တော့လုတ်ဖြစ်မှာကိုမသိပြီမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတခါလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
လက်ရှိမှာအဖွဲ့ဝင်၅ဖွဲ့သာကြံရှိတဲ့ UNSC မှာအခုဆိုလို့ရှိရင်ရှမ်းပြည်တိုးတက်ရေးပါတီ SSPB ကလည်းနှုတ်ထွက်စာတင်ထားသလို NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး ADU တို့ကလည်းနှောက်ထွက်ဖို့ဆုံးဖြတ်ထားတယ်လို့ပါတီခေါင်းဆောင်တွေကထောက်ဖော်ပြောကြားခဲ့ပြီးဖြစ်ပါတယ်ရှင
်။ဆက်ပြီးတော့ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုရဲ့တာဝန်ကနေအနားယူဖို့ညွှန်ကြားထားပါတယ်။ဘာကြောင့်ဦးအောင်တန်ကိုအနားယူဖို့ညွှန်ကြားရတာလဲဒီကိစ္စအပေါ်မှာဦးအောင်တန်ဘက်ကရောဘယ်လိုမျိုးတုံ့ပြန်ထားပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းဝင်ကနေတင်ပြထားပါတယ
် NLD ပါတီပဟုကနေဦးအောင်တန်ကိုနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းကိုတော့တဆုံတရာထုတ်ပြန်တာမရှိပေမဲ့ဦးအောင်တန်ကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွင်မဲဆန္ဒပြည်သူတွေနဲ့နိုင်ငံတော်မျက်နှာကိုသာကြည့်ပြီးလှုပ်လှုပ်ခဲ့တယ်လို့ပြောပါတယ်
ကျွန်တော်လုံနေတာအားလုံးကိုမဲဆန္ဒအနေနဲ့သူ့တွေသူ့တဲ့သူ့အတွက်ကိုပဲကျွန်တော်ဥတည်တယ်ဒီဘက်ကလည်းနိုင်ငံတော်ရဲ့ဘန္ဒာဒီမဆုံးရှုံးအောင်ဖတ်တုံကြီးရကော်မတီတွေကောင်းကောင်းအလုပ်လုပ်နိုင်အောင်သာရှိကျွန်တော်နိုင်ငံတော်မျက်နှာမူပြီးမှသာရှိအလုပ်လုပ်ခဲ့ပါတယ်ဆိုတာကကျွန်တော်အာမခံတယ
်ချင်းမြင့်နဲ့နှုတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုဖေဖော်ဝါရီ23ရက်နေ့နောက်ဆုံးထားပြီးရန်သူကလည်းနှုတ်ထွက်ဖို့နဲ့မနှုတ်ထွက်ဘူးဆိုရင်လွှတ်တော်တွင်ပြည်တင်ရှုပ်ရှားနှုတ်ဆက်စီမယ်လို့ NLD ပါတီဒုဥသနှင့်ဒေါက်တာစော်မြင့်မောင်ကလက်မှတ်ရေးသူပြီးဖေဖော်ဝါရီ18ရက်နေ့ကနောက်ဆုံးကြိမ်တတိပေးခဲ့တာလည်းဖြစ်ပါတယ်
ဒီ ဖြစ် စဉ် ဟာ လပ်ပေ လိုက် ယူ မှု နဲ့ မသက် ဆိုင် ကြောင်း ပြန် လည် ဖြေ ရှင်း ခွင့် ပြု ဖို့ NLD ဘဟု ကို လည်း စာ တင် ပြ ထား တယ် လို့ ဦး အောင် တန်း က ဆက် ပြော ပါ တယ်။
တိုင် တဲ့ ဟာ တွေ ပတ်သက် လို့ က လည်း ဟို ကျွန်တော် ထင် ပါ တယ် ယုံ ကြည် တယ် နဲ့ မ ကျေ နပ် တဲ့ ကိစ္စ တွေ ပဲ ဖြစ် မလား လမ်း ချေ တဲ့ ကိစ္စ တွေ နဲ့ ပတ်သက် တယ် လို့ တော့ ကျွန်တော် လည်း အကြမ်း ဖြစ် ပဲ ကြားတာ ပေါ့ နော်။ ကြားတာ တဲ့ ခါ ကြတော့ ကျွန်တော် ကတော့ ဖြေ ရှင်း ခွင့် ကျွန်တော် ကို ပြု ပါ လို့ ပဲ ကျွန်တော် ပြော ထား လို့ ပဲ ရှိ ပါ သေး တယ်။
NLD ပါတီအနေနဲ့ဥအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကိုအများဆုံးချပြတင့်ပြီးသူ့ကိုလည်းပြန်လည်ဖြေရှင်းခွင့်ပေးတဲ့လို့မင်းသားမျိုးအရက်ဖက်အဖွဲ့အစည်းကဥဆောင်သူကူမန်အုံးကပြောပါတယ
် NLD ကတကယ်တော့တကယ်မွေးလာပြီးပါညာမရှိဘူးဆိုလို့ရှင်းတော့အဲ့တော့သူ့ကိုပြန်ထားတိုင်ကြားထားတဲ့သူ့ဆောင်ကိုသူ့ကိုသူရတိုင်ကြားတယ်ဘလို့တိုင်ကြားထားတဲ့ဒီကိစ္စကိုဖြေရှင်းပါဆိုတော့ပြုတ်စ်နေပေါ့နော်
အခုလက်ရှိချင်းမြင့်တဲ့ NLD ပါတီရဲ့အသွေးအမှုလည်းဖြစ်တဲ့ဦးအောင်တန်းဟာ1990ခုနှစ်ကတည်းကမင်းသားမျိုးနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD မှာအင်တိုက်အားတိုက်ပါဝင်ခဲ့တူတူဖြစ်ပြီး2015ခုနှစ်ယူကောက်ပွဲမှာမင်းသားမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုဆက်လက်ဖြစ်ယူကောက်ခံရပြီးချင်းမြင့်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်ခန်းချင်းခံရတာလည်းဖြစ်ပါတယ်။ဦးအောင်တန်းဟာခုချိန်ထိတော့လွှတ်တော်ဒုဥက္ကဋ္ဌရာထူးကနေတရားဝင်နှုတ်ဆက်ခြင်းမရှိသေးပါဘူး။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းအထက်ပိုင်းမှာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံ2000ကျော်ဟာနေရာကနေစွန့်ခွာနေကြရပါတယ်။အပြည့်ရတိုင်းသားလက်နက်ကင်တပ်ဖွဲ့များ EAOS ရဲ့ PPSD ငင်းချိုင်းရေလုံငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။
ကရစီတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းချီဆိုင်ပြန်နိုင်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာပါ။ VOE ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့VOA ကိုဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တိရအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံစည်နေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးပါအောင်ဗျာ။
ဒီမိုကရက်တစ်ပါတီကကြီးစိုးထားတဲ့အမေရိကန်အောက်လွှတ်တော်အတွင်းဂျူးမုံကြီးပြောဆိုမှုတွေဒုတိယအကြိမ်ထပ်ပြီးတော့ရှိလာပါတယ်။ဂျူးမုံကြီးပြောဆိုရေးတောက်မှုတွေကိုကန့်ကွက်ကြောင်းအဆိုတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုအောက်လွှတ်တော်မှစစ်တပ်ရင်းတွေကမဲခွဲတဲ့အခါမှာထောက်ခံမဲ409မဲကန့်ကွက်မဲ23မဲနဲ့တခဲနဲ့အတည်ပြုခဲ့ကြပါတယ်။ဒီကိစ္စမှာမကြခင်ကအောက်လွှတ်တော်မှဖြစ်လာခဲ့တဲ့မင်းနဆိုတာပြည်နယ်ကလွှတ်တော်မှအီဟန်ဟိုမာကိုနာမည်တက်ပြီးမပြောပေမဲ့သူ့ရဲ့ဂျူးမုံတွေပြောဆိုရေးသားမှုတွေအတွက်လွှတ်တော်အမတ်တွေကြားဝေဖန်မှုတွေရှိနေတာပါ။အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ရှေ့နေဟောင်းတဦးဖြစ်သူမိုက်ကယ်ကိုဟင်းကထရမ့်စီးပွားရေးလုပ်ငန်းကိုစစ်တပ်ရင်းနေမှာပဲတရားစွဲဆိုလိုက်ပါတယ်။ထရမ့်စီးပွားရေးလုပ်ငန်းအတွက်တရားရေးကိစ္စတွေကိုဆောင်ရွက်ပေးခအဖြစ်နဲ့ဒေါ်လာ3.8တန်သူ့ကိုပေးဖို့သူရဖို့ရှိနေပြီးတော့ထရမ့်စီးပွားရေးလုပ်ငန်းကိုစားသူအသုံးပြုခဲ့တဲ့ငွေကြေးတွေအတွက်သူပြန်ပြီးရစရာတွေရှိတယ်လို့ရှေ့နေကိုဟန်ကပြောပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့လောလောဆယ်မှာပြစ်မှုဆိုင်ရာတရားရင်ဆိုင်နေရတဲ့အတွက်ကြောင့်ဒီငွေတွေကိုမရဘဲဖြစ်နေတာပါ။ဗီယက်နမ်နိုင်ငံမှာယင်းနှိမ့်ညွတ်နှံမှုစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးဒီစီမံကိန်းဟာတရုတ်ကုမ္ပဏီတွေအကျိုးရှိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမနှစ်တုန်းကဆန္ဒပြခဲ့သူ15ဦးကိုနိုင်ငံမတည်ငြိမ်ဖြစ်အောင်လှုပ်ဆောင်မှုနဲ့ကြက်တပရင်းတွေမှာထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆန္ဒပြရမှာပေါင်းသူ15ဦးကိုကြက်တပရင်းတွေကဗီယက်နမ်နိုင်ငံတောင်ပိုင်းဘင်တောင်ခရိုင်တရားရုံးကရဲစခန်းတွေကားတွေကိုဖျက်ဆီးမှုနဲ့ထောင်ဒဏ်2နှစ်ကနေ3နှစ်ခွဲကြားပြစ်ဒဏ်အတည်တည်ချမှတ်လိုက်တာဖြစ်ပါတယ်။ထိုင်းတဝင်းမင်းမီဥပေါ်ရတနာကိုဝန်ကြီးချုပ်ဖြစ်တဲ့ရွေးကောက်ပွဲဝန်ပြန်ရေးအဆိုပြုခဲ့တဲ့အဓိကတိုက်ခန်းပါတီကိုထိုင်းအခြေခံဥပဒေဆိုင်ရာတရားရုံးကကြက်တပရင်းနေမှာပဲပယ်ဖြစ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဆူရင်တွေဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။တောင်းကြံဒီမနက်ပဲ6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းတို30:40-48တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ
This program has come to you from the Voice of America, Washington.